ဒီမှာနေဆဲထက်တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားမှာမနေ့ကဖြစ်ပွားရတဲ့ဒေသမျိုးနဲ့ကြောက်တန်းကြီးရတိုက်ပွဲမှာရွာသားနှစ်ဦးသေဆုံးခဲ့လို့ဒေသခံတွေကပြောပါတယ်။ကြောက်တန်းကြီးရအတွင်းမှာမြန်မာစစ်တပ်မရှိဘဲနဲ့အေအေဘက်ကနေပြစ်ခတ်တာလို့တပ်မတော်ဘက်ကပြောဆိုနေတယ်လို့အေအေတာဝန်ရှိသူတွေနဲ့ဒေသခံတွေကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပ မြို့နယ်ပတ်တီမှာတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအေအေတာဝန်ရှိသူတွေကဆိုပါတယ်ဒီလိုအခြေအနေတွေကိုဗီဝီမြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
မြန်မာတမတော်နဲ့ရခိုင်နဲ့နဲ့ကန်အီခွဲတို့ရရခိုင်ပြည်နယ်ရတိတ်တောင်ကြောက်တော်နဲ့ချင်းပြည်နယ်ပလောဝါမြို့နယ်တွေကမှမလို့ကတိုက်ပွဲကျင်းလာဖြစ်ပွားနေတာပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ကြောက်တန်းချေးွာတွင်မြန်မာတမတော်နဲ့ရခိုင်နဲ့နဲ့ကန်အီခွဲတို့ကမလို့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်တိတ်တောင်မြို့နယ်ကြောက်တန်းရွာဒီအနီးပတ်ဝန်းကျင်တဝိုက်မှာတော့အဲ့မှာဒီမနေ့9နာရီ40ကစပြီးတော့ဒီအဲ့မှာ6နာရီကျော်လောက်ကြာအဲ့မှာဒီတိုက်ပွဲဖြစ်ခဲ့တာရှိတယ်ဒီတိုက်ပွဲကတော့တော်တော်လေးအပြင်းထန်ဖြစ်တာကြာ။အဲမှာဒီတိုက်ကြဆုံးမှုအပြင်းထန်ကြတော့မတိရသေးဘူး
။အနောက်ဘက်တန်းစစ်သနာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ကြောက်တန်းကြီးကတိုက်ပွဲမှာအေဘက်ကတစ်ဖက်သားပြစ်ခတ်တာလို့ပြောပါတယ်
။အဲဒီကြောက်တန်းမှာကျွန်တော်တို့တက်နေတယ်မရှိဘူး။ကျွန်တော်ညီလေးတရင်ကြားလာတော့အေယာကြောက်တန်းကဘက်ကိုဝင်ပြီးတော့မှမင်းတို့ကောင်းနေတော့တက်ဖို့တရင်ကြီးတရင်ကြီးလို့ရှိရင်တော့ဟုတ်လား။စင်ကုန်တိုင်းရောလို့ဖြစ်ရမယ်။ဘာများဆိုချိန်ကောင်းပြီးတော့မှပြစ်ခတ်သွားတယ်လို့ပြောရတယ်။အဲ့လိုပြစ်ခတ်သွားတဲ့အတွက်ကြောင့်ညွာလာကအပွားကြီးကြောက်လာပါလားမသိတော့တယ်။ကြောက်တည်သွားတယ်လို့ကျွန်တော်သိရတယ်
။ဒီထိတ်ဆောင်မြို့နယ်ကြောက်တန်းကြီးရောတိုက်ပွဲဖြစ်ပွားမှုမှာဒေသခံရွာသားတွေကလည်းထိခိုက်ဒေဆိုးမှုတွေရှိနေတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ်။
ဒီလိုကွာလက်ဖက်ပြပြမှုဖြစ်ပြီးတော့မြမသမတော်ကွာကြောက်တန်းရုံကိုတုတ်လာတယ်။ကျန်ကြောက်တန်းရုံကဘာယူပြီးတော့သူတို့ကြော်ထဲနေပြီးတော့လက်နဲ့ကြည့်နေဖြစ်တယ်။အဲ့လိုမျိုးတကြလုံးဖြစ်နေတာ
ဒီကိစ္စမနဲ့တိုက်ပွဲမှာကျမရေချွတ်ရင်းနေတဲ့မောင်အောင်တိုင်းဆိုတဲ့အသက်18နှစ်အရွယ်လူငယ်သူခြေတင့်တိဆုံးခဲ့တယ်လို့မနေ့ကတိုက်ပွဲမှာအဖွားအုပ်သူထိမ့်လန့်ပြီးတိဆုံးတဲ့အထိဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကြောက်တန်းရေပုတ်ထီးဆွဲအောင်တာစီလိုင်ခွေစတဲ့ရွာသားတွေကလည်းဒေလူရကိုတင်းချောင်နေရပါတယ်။မလေးကတည့်ရက်ထဲမှာကြောက်ကုန်နဲ့ချင်းမြင့်နဲ့ပလဝါမြို့နယ်တွေဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေကျော်ခွေးရခိုင်တုခကပြောပါတယ
်ကြောက်ကုန်မြို့နယ်ဒီဂျင်းခါသေးရွာနဲ့ဒီကြောက်တိကျင်ရွာကမှလည်းအဲမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်မင်းကဒီအော်တိုဘလာ6ရက်နေ့မှာပလဝါမြို့နယ်ဒီနေဆက်မှတ်တိုင်87ပေါ့နော်အဲ့ဒီရတောင်ဖက်1ကီလိုမီတာခွေးလောက်အကွာမှာရှိတဲ့ဒီ point 625တောင်ကုန်းပေါ့နော်အဲ့ဒီမှာဒီတိုက်ပွဲဖြစ်ခဲ့တာရှိတယ
်။ဘနောက်ပိုင်းတဲ့စစ်တမ်းနာချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ပွားတာမှရှိကြောင်းပြောပါတယ်။ဒီထိတ်တံမြို့နယ်ထဲကစင်ခုံးတိုင်မွတ်စလင်ရွာထဲကိုအော်တိုဘာလ6ရက်နေ့ကဂျပန်စကားပြောလက်လက်ကန်ဖွဲ့ခွန်ဦးကနေဝင်ရောက်လာပြီးရှင်ငွေတဲ့ပါဝင်အိမ်တွေကိုဖျက်ဆီးမှုလှုပ်ဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေရဲစာနေ website မှာသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းသစ်သနာချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ဒီဖြစ်စဉ်မှာအေအေခွဲလှုပ်ဆောင်ခဲ့တာဖြစ်ပြီးတမတော်ရင်အားကိုခွဲထုတ်တဲ့လှုပ်ရလို့မြင်ပါတယ
်။ဆောင်းရည်ရမှာဒီကောင်စင်ကုန်တိုင်းရွာကိုဝင်ပြီးတော့မှနော်ရှင်းငါးချက်သားရယ်ပြီးရင်ဟလာပတ်ခံက8သိန်းလောက်ပေါ့။နော်အဲ့ဒီစင်ကုန်တိုင်းကလားရွာကအိမ်တော်စုပေါ့နော်။ဒီစုလောက်စီရနေပြီးတော့မှပြီးရင်ဟလာနွားနှစ်ပေါင်ပြတ်ပြီးတော့ဒီကောင်နေယူသွားတယ်။ခင်းနေမှာအဲ့ဒီစင်ကုန်တိုင်းရွာကလူရရနေပြီးတော့မှကျွန်တော်တို့နေသားဆောင်တက်ကားတိုင်းနဲ့ဓာမှုခွန်တော်လားလာတိုင်းဟာခေါင်းလားဆိုပြီးတော့မှခေါင်းထဲနေကြမှာပဲเนาะစင်ကုန်တိုင်းရွာနဲ့ကလားရွာနဲ့ရခိုင်ရွာကြားမှာလွန်တောင်ဆိုတဲ့ရွာရှိတယ်အင်ဂျင်300လောက်ရှိတယ်အဲ့ရွာကိုပြန်ဝင်ပြီးတော့မှเนาะအင်ဂျင်ကိုဟုတ်လားဓာတ်တွေနဲ့ခုတ်သွားတယ်အမိုးတွေကိုဖြတ်သွားတယ
်တမတော်ဘက်ကဆွဆွဲတယ်လို့ရှင်ငွေတွေပါဝင်အင်ဂျင်ကိုဖြတ်စင်းမှုလုပ်ရဟာအေအေဘွက်နဲ့မပတ်သက်ကြောင်းအေအေကျော်ခွေရခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရခိုင်တပ်တော်ဟိုတပ်ဖွဲ့တွေကဒီမွတ်စလင်ရွာတွေနဲ့ကျွန်တော်တို့နီးနီးကကလုံးချလာတဲ့ဥစ္စာကကျွန်တော်တို့နှိမ့်နှိမ့်ရှိပြီးတော့ရှိနေ။ဘာပြဿနာမှမရှိဘူး။ခုကဒီဗမာစစ်တပ်ကနေပြီးတော့ဒီအောက်လန်းကြီးတွေတုံးပြီးတော့မှဒီမူဆယ်တွေနဲ့ရခိုင်တွေကြားမှာလူမျိုးရေးပြည်ပကတွေဖြစ်လာအောင်သူတို့ကဟိုဖန်တီးရှင်တဲ့အတွက်ကြောင့်မို့လို့ဒီဟာကိုဟိုသူတို့လှုပ်ဆောင်နေလို့ကျွန်တော်တို့ကတော့အဲ့လိုပဲသုံးသပ်တယ်ကြ
။စင်ခုံးတန်ကြေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်စီရေးဥပဇောကတော့ဒီပြည်စစ်နဲ့ပတ်သက်ပြီးတော့စင်ခုံးတိုင်မူဆယ်လင်ရွာအုပ်ချုပ်ရေးမှုကိုဆက်သွယ်ချက်ရသူတို့ရွာသားချင်းချင်းပြဿနာဖြစ်ပွားတာလို့ပြောဆိုကြအောင်အခုလိုပြောပါတယ
်။အဲအုပ်ချုပ်ရေးမှုကနေပြီးတော့ကျွန်တော်လှမ်းနေတယ်။အုပ်ချုပ်ရေးမှုကသူတို့ဆင်းရဲဖြစ်တာလို့ပြောပါတယ်။သူတို့ရွာမှာသူတို့မူဆယ်လင်ဆင်းရဲဖြစ်တာအဲ့လိုပြောပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အုပ်ဖွဲ့တို့ကြားတိုက်ပွဲတွေရက်စက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်အရသာတွေထိခိုက်ဒေဆိုးမှုတွေကလည်းတိုးပွားလာနေပါတယ်ခင်ဗျာ